ထိန်းသိမ်းခံထားတဲ့ရိုက်တာသတင်းတော်နှစ်ဦးကိုရဲဘက်ကစစ်ဆေးနေတာပြည်စုံလူနည်းဖြစ်နေပြီးမကြခင်သူတို့အမှုကိုရုံးတင်စစ်ဆေးနိုင်တော့မယ်လို့မြန်မာအစိုးရဘက်ကထုတ်ပြန်ခဲ့ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဖမ်းဆီးထားတာသတင်းတစ်ပတ်ရှိလာပြီဖြစ်ပြီးသူတို့ကိုရဲအယားရှိတွေကရန်ကုန်မြို့ပြင်ကစားတောက်ဆိုင်တစ်ခုမှာညစာစားဖို့ချိန်ဆတဲ့အတွက်သွားခဲ့ကြခဲ့ပြီးတဲ့နောက်ပြန်ရောက်မလာတော့တာဖြစ်ပါတယ်။အဲ့ဒီချိန်ကစပြီးအခုထိသူတို့ကိုဘယ်မှာချုပ်နှောင်ထားတယ်ဆိုတာမသိရသေးပါဘူး။အနာဘိုင်တွေကတော့သူတို့ဟာမြန်မာနိုင်ငံကိုလိုနီခေတ်ကလေးကကျင့်သုံးလာခဲ့တဲ့နိုင်ငံတော်ရဲ့အစိုးရလျှို့ဝှက်ချက်ဥပဒေပုံမှန်3ကိုကျူးလွန်ဖောက်ပြခြင်းရှိမရှိဆိုတာစစ်ဆေးနေရလို့ပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းတောက်နှစ်ယောက်ကသတင်းရယူကိုစူးစမ်းနေတာပါ။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အတွက်ရှင်းနေငှားခွင့်ရမှာဖြစ်တယ်လို့မိသားစုနဲ့လည်းတွေ့ခွင့်ပေးမယ်လို့ဒေါက်ဆန်းစုကြည်ရဲ့ပြောခွင့်ရသူကဗုဒ္ဓဟူးနေ့မှာပြောတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။သတင်းတောက်တွေရဲ့လူခွင့်ရေးပေါ်မှာရက်တဖွဲ့ဝင်တွေကလေစာလိုက်နာမှုရှိမရှိကိုမေးမြန်းခဲ့ရမှာတော့ပြောခွင့်ရသူကရဲရဲရှိတွေကိုဥပဒေနဲ့ညီဆောင်ရွက်ဖို့ညွှန်ကြားထားတယ်လို့ပြောကြခဲ့ပါတယ်။သူတို့နှစ်ဦးဟာပြစ်မှုကျူးလွန်ကြောင်းထင်ရှားရင်ထောင်ဒဏ်14နှစ်ထိကြာခံရပါရှိပါတယ်။